ဥထုံးတွင်ခမဥရောပသမဂ EU ကနေပြီးတော့မြန်မာနိုင်ငံအပေါ်ကုန်သွယ်မှုဆိုင်ရာပိတ်ဆို့မှုတွေဆောင်ရွက်ဖို့စဉ်းစားနေတဲ့ဆိုတဲ့သတင်းကျွန်တော်တို့ရပါတယ်။အဲဒီပိုင်းနဲ့မှာပဲအမေရိကန်ပြည်ထောင်စုကလည်းတခြားပိတ်ဆို့မှုတွေဆောင်ရွက်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းတွေဒီရက်ပိုင်းထွက်ပါတယ်။အဲ့ဒီအခြေအနေတွေကိုဥထုံးတွင်ဘယ်လိုမြင်တယ်လဲခမ
ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပိတ်ဆို့မှုတော်တော်များများသူတို့ဆောင်ရွက်ဖို့လုပ်နေကြပါတယ် EU ရော US American နိုင်ငံရောပဲတစ်ဖက်လုံးဝနေပြီးတော့တော်တော်လေးကိုတိုက်တွန်းပြီးတော့ဒီဥစ္စာကိုစူးစမ်းနေပါတယ်စီးပွားရေးပိတ်ဆို့မှုလုပ်ဖို့အရင်လက်ကျွန်တော်တို့တစ်ချိန်တုန်းကဆရာကောင်ဆိုတည်တယ်လို့ပဲကျွန်တော်ပိတ်ဆို့ခံခဲ့ရပါတယ်အဲ့ဒီချိန်လက်ကျွန်တော်တို့တိုင်ပြီးတော့တော်တော်လေးနောက်ချန်ချန်ခဲ့ပါတယ်ဒီလိုမဖြစ်ရအောင်ကျွန်တော်တို့ဒီဥစ္စာအင်ပတန်စူးစမ်းယူရပါမယ်အခုလိုဒီလိုပိတ်လိုက်ခြင်းအပြင်ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့အနည်းဆုံး2ဘီလီယံဒေါ်လာရဲ့ export European Union တတ်တက်ကိုလောက်တာခင်ဗျအဲ့ဒီဥရောပနိုင်ငံတွေတွင်ပဲကျွန်တော်တို့2ဘီလီယံဒေါ်လာဘူ textile တို့ oil တို့ gas တို့နဲ့ပတ်သက်ပြီးတော့အကုန်လုံးကကျွန်တော် export လုပ်ပါတယ်ခင်ဗျအဲ့လိုပဲအလားတူကျွန်တော်တို့ US မှာလည်းအဲ့လိုလုပ်ပါတယ်ခင်ဗျဒါပေမဲ့ဒီလိုပိတ်ဆို့မှုခံရရင်ကျွန်တော်တို့ကဘယ်လိုဖြစ်သွားမလဲဆိုတော့ကျွန်တော်တိုင်းပြည်ကထွက်တဲ့ product မှန်သမျှအားလုံးအဲ့ဒါတွေကကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေကပဲအကျိုးရတော့မယ်ခင်ဗျာကျွန်တော်တို့အဲ့ဒါကို international market မှာပြည်ပဆိုင်ရာနိုင်ငံမှာကျွန်တော်တို့ပို့ပြီးတော့ရောင်းချခွင့်လွတ်လပ်စွာရောင်းချခွင့်ရမှာမဟုတ်တော့ဘူးခင်ဗျာကျွန်တော်တို့ရမယ့်ဥစ္စာကဒီအိန္ဒိယချင်းတိုင်းပြည်တွေရှိတဲ့တိုင်းပြည်တွေကပဲသူတို့ပေးတဲ့ဈေးနဲ့ကျွန်တော်တို့ကသူတို့ရောင်းရမယ်ခင်ဗျာအဲ့လိုဖြစ်သွားမှာပါဟု
တ်ကဲ့ဆ
ိုအဲ့ဒါကြီးကိုကျွန်တော်တို့မဖြစ်ဘူးတော်တော်လေးကိုစူးစမ်းယူရပါမယ
်ဟုတ်ကဲ့
နောက်တစ်ခုကလည်းအဲ့ဒီယူရောပကနေပြီးတော့ကျွန်တော်တို့ textile တွေကျွန်တော်အထယ်လိုက်တွေပို့တာတို့ဒီ oil and gas ပစ္စည်းတွေကျွန်တော်တို့ပို့တာတွေကလူအယောက်5သိန်းကျော်ကျော်ကအလုတ်ရနေပါတယ်ခင်ဗျအဲ့ဒီလူအယောက်5သိန်းရဲ့အလုတ်ကလည်းတော့ကြာဟိုဖြစ်သွားနိုင်ပါတယ်ခင်ဗျအန်ဒီရရှိနိုင်တယ်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဦးတွန်းတွင်ခင်ဗျဒီတော့တွင်မှာပဲကနေဒါလွှတ်တော်ကလည်းဒေါ်အောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့ချီးမြှင့်ထားတဲ့ဂုဏ်ရူးဆောင်နိုင်ငံသားစုကိုပြန်လည်ရုပ်သိမ်းဖို့ဆုံးဖြတ်လိုက်တယ်ပေါ့လေအဲ့ဒီကိစ္စရောဘယ်လိုမြင်လဲခင်ဗျ
ဟုတ်ပါတယ်ခင်ဗျာမနေ့ညနေပြီးတော့ကျွန်တော်ကနေဒါအထက်လွတ်တော်ကနေပြီးတော့အဲ့ဒီဥစ္စာကိုသူတို့ final decision ယူလိုက်ပါတယ်ဒီဒေါ်ဆန်းစုကြည်ရဲ့ price နဲ့ပတ်သက်ဒါပေမဲ့ဒီဥစ္စာတွေကသူတို့ကျွန်တော်တို့ကိုတိုက်နေတာကဒီဥရောပတို့ North America တို့ကကျွန်တော်တို့ဒီဥစ္စာသူတို့ကအဖက်ဖက်ကနေလုံနေတယ်ခင်ဗျာဒီမှာလည်းအကြောင်းရှိပါတယ်ဒါသူတို့ဘာဖြစ်လို့လုံနေတယ်ဆိုတာလည်းကျွန်တော်လည်းသိတဲ့ကဘာလည်းသိတယ်ဒီအကြောင်းလေးတစ်ကြောင်းကိုယူပြီးတော့သူတို့ကကျွန်တော်တို့စီးပွားရေးပိတ်ဆို့မှုascension terror တို့ကျွန်တော်တို့ embargation လောက်တာတို့ကျွန်တော်တို့ကကကြုံနဲ့တမတော်အရာရှိ9ယောက်ကိုဒီနိုင်ငံပြင်မထွက်ဘူးဒီသွားတဲ့ဥရောပကိုမသွားနိုင်ဘူးတို့ရဲ့ပစ္စည်းတွေဒါတွေကိုကျွန်တော်တို့သူတို့ pressurize လုပ်နေတာပါဒီအထိကျွန်တော်တို့သွားဖို့မလိုပါဘူးဒါထက်ကျွန်တော်ချော့ချော့မွေ့မွေ့ကင်တွဲတဲ့နှီးတွေလည်းရှိပါတယ်တောင်ဆန်းစုကြည်ကိုပေးတဲ့အစုကိုလည်းတို့မပေးလဲကျွန်တော်တို့တိုင်းပြည်အတွက်ဘာမှမဖြစ်သွားပါဘူးဒါပေမဲ့ကျွန်တော်တို့ဒီ sanction တို့ဘာတို့မဖြစ်ဘူးကျွန်တော်တို့ကအဲ့ဒါကို very politely နဲ့ smoothly ကို handle လုပ်ဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့လက်ရှိမြန်မာပြည်ရဲ့အခြေအနေတိုးတက်အောင်ဘယ်လိုဆောင်ရွက်ရင်ကောင်းမလဲလို့ဦးထွန်းတင်ရှုမြင်လဲခင်ဗ
ျပထမဆုံးကျွန်တော်တို့လုပ်ရမှာတော့အဲ့ဒီကျွန်တော်စီးပွားရေးသမားတယောက်အနေနဲ့ Chamber of Commerce ကျွန်တော်ကုန်သွယ်ကြီးများအသင်းအနေနဲ့ကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်တို့ကပတ်စံကိုကျွန်တော်မြန်မာနိုင်ငံရဲ့ငွေတန်ဖိုးကိုကျွန်တော်တို့တည်ငြိမ်ဖို့လိုပါတယ်နံပါတ်နံပါတ်1လိုတာက export အများဆုံးလုပ်ဖို့လိုပါတယ်။နံပါတ်3ကျွန်တော်တို့လုပ်တော့ဖို့လိုတာကတိုင်းပြည်ရဲ့နာမည်ကောင်းဖို့ရယ်တည်ငြိမ်ဖို့ရယ်ကျွန်တော်တို့သူများ agent ဆိုတာအကုန်လုံးနေထိုင်ပြီးတော့ရှင်တွဲပြီးတော့နေထိုင်ဖို့လိုပါတယ်။အခုဖြစ်နေတာကကျွန်တော်တို့ဒီရခိုင်ကိစ္စကိုအားလုံးကအဲ့ဒီ issue ကိုကင်ပြီးတော့ကျွန်တော်တို့အမျိုးစုံအဖက်ဖက်ကနေပြီးတော့ဖီအားသုံးနေပါတယ်ခင်ဗျာကျွန်တော်တို့ sanction ထည့်ဖို့အတွက်ပေါ့နော် sanction တစ်ခါဝင်သွားရင်ဆရာဦးခမောင်ဆိုသိပါတယ်ပြန်ပြီးတော့ lift လုပ်ဖို့ပြန်ပြီးဖယ်ဖို့အတွက်ကိုနှစ်ပေါင်းတော်တော်များများကြာပါတယ်အဲ့လိုကြာတဲ့အခါကျွန်တော်တို့အဲ့လိုမျိုးမဖြစ်အောင်အခုချိန်မှာဘယ်လိုခေါ်မလဲ global village ပေါ့နော်အဲ့ဒီနေရာမှာကျွန်တော်တို့ကဒီစီးပွားရေးကိုကောင်းကောင်းမွန်မွန်လုပ်နိုင်ဖို့အတွက်ကိုရှိနေတဲ့ရခိုင်ကိစ္စကိုလည်းကျွန်တော်နိုင်ငံတော်အစိုးရကလည်းပြောထားပြီးသားပါကျွန်တော်တို့ရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတဲ့အပေါက်ခွန်တိန်လောက်ရှိတဲ့မွတ်စလင်တွေပေါ့နော်ကျွန်တော်တို့စီစစ်ပြီးပြန်လည်လက်ခံပါမယ်ဆိုတဲ့အကြောင်းကိုကဘာကိုလည်းအတိပေးထားပြီးသားပါခင်ဗျာအဲ့ဒီဟာကိုကျွန်တော်တို့ကနေပြီးတော့စပြီးတော့ထောင်နဲ့ချီပြီးတော့ပဲဖြစ်ဖြစ်တောင်းကနလောက်ပဲဖြစ်ဖြစ်စပြီးတော့ကျွန်တော်တို့ယူတွေကိုစယူနေရင်ဒီပြဿနာကြီးကတော့လောက်ကြီးမကြီးထွားတော့ပါဘူးခင်ဗျာဒီဥစ္စာကြီးကသေးသိမ့်သွားမယ်ဒီပြင်နိုင်ငံတွေအားလုံးကလည်းပြောလာမယ်ဟောသူတို့အားလုံးကလက်ခံနေပါပြီသူတို့စီစစ်ပြီးတော့ယူနေပါတယ် ဆိုတဲ့ဟာလေးကရှိလာရင်ဒီဥစ္စာကြီးကဒီလောက်ထိကျွန်တော်တို့ပြဿနာလဲအပီပီဆိုင်မှာမဖြစ်တော့ဘူးကုလသမဂ္ဂမှာလည်းမဖြစ်နိုင်တော့ဘူး North America ဆိုတဲ့မြောက်အမေရိကန်နိုင်ငံမှာလည်းမဖြစ်ပဲနဲ့ European Union ကလည်းအဲ့ဒီဥစ္စာလေးကိုတို့ကတို့ရှော့ပြီးတော့ကြာတော့မှာပါခင်ဗျာအခုဖြစ်နေတဲ့အချိန်ဒီဇာတွေကရှိတော့မှာမဟုတ်တော့ပါဘူးခင်ဗျာဒါကျွန်တော်ရဲ့အကြံပေးတာပါနောက်တိုင်းပြည်အတွက်ကျွန်တော်အနေဘက်ကရောကျွန်တော်တို့အသင်းဘက်ကရောဘာမှမဆိုလိုတာရှိရင်ကျွန်တော်တို့ကူညီဖို့အသင့်ရှိပါတယ်ခင်ဗျာ